နိုဝင်ဘာလ၈ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးနောက်လုပ်ငန်းခွင်တွေစာတင်ကြောင်းတွေမှာလူနည်းစုတွေအပေါ်ဝေဖန်ပြောဆိုမှုတွေတိုးမြင့်ဖြစ်ပေါ်လာနေတဲ့အကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့တစ်ချိန်တည်းမှာပဲအင်ဒီယားနာပြည်နယ်မြို့တော်အင်ဒီယားနာပိုလစ်မြို့တော်ဝန်ကဒေသခံမြန်မာတွေကိုခေါ်ယူတွေ့ဆုံပြီးစိုးရိမ်တော့ကမရှိကြဖို့အတွက်အားပေးစကားပြောကြားခဲ့ပါတယ်။အင်ဒီယားနာပိုလစ်မြို့တော်မှာနေထိုင်တဲ့မြန်မာနယ်ဘွားတွေဟာမြို့ရဲ့တတိယလူဦးရေအများဆုံးအဆင့်မှာရှိနေတာဖြစ်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ယူကောက်ဝဲမဲဆွဲစည်းရုံးမှုတွေအတွင်းအဲ့ဒီချိန်က Republican Party သမ္မတလောင်း Donald Trump ကအမေရိကန်နိုင်ငံအတွင်းတရားမဝင်လာရောက်နေထိုင်သူတွေကိုပုတ်ခတ်ပြောဆိုခဲ့သလိုတန်းနဲ့ချီတဲ့အဲ့ဒီတရားမဝင်လာရောက်နေထိုင်သူတွေကိုလည်းနေရပြန်ပို့မယ်လို့ပြောကြားခဲ့ပါတယ်။ Donald Trump သမ္မတအဖြစ်ယူကောက်တင်မြောက်ခံရပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံသူတွေကလုပ်ငန်းခွင်တွေစာတင်ကြောင်းတွေမှာလူမျိုးသားတွေကိုတိုင်းပြည်အတွင်းကနေမောင်းထုတ်ပစ်မယ်ဆိုပြီးပုတ်ခတ်ပြောဆိုတာဂျူးလူမျိုးတွေရဲ့ဖျားကြောင်းနေတဲ့တခြားစာတင်ကြောင်းတွေမှာလူမျိုးရေးစာနဲ့စာတွေကိုရေးသားတာတွေလှုပ်လာခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံအတွင်းမှာရှိနေကြတဲ့အာဖရိကန်နယ်ဘွားအမေရိကန်နိုင်ငံသားတွေအပါအဝင်တခြားအခြေချလာရောက်နေထိုင်သူတွေအကြားစိုးရိမ်မှုတွေကြီးထွားလာနေကြောင်းသတင်းမီဒီယာတွေမှာရေးသားပြောဆိုမှုတွေကလည်းကြေကြေပြန့်ပြန့်ထွက်ပေါ်လာနေတာပါ Donald Trump ရဲ့ဒုသမရအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့ Mike Pence ဟာအင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ပါတယ်အင်ဒီယားနာပြည်နယ်မှာမြန်မာဒုက္ခသည်တွေနဲ့တခြားမြန်မာနိုင်ငံကနေရွှေ့ပြောင်းနေထိုင်သူစုစုပေါင်း 3,000 ကျော်ရှိနေတာမှာအင်ဒီယားနာပလစ်မြို့တစ်ခုထဲမှာတင်မြန်မာနယ်ဘွား 1,000 ကျော်ကျော်ရှိနေတာဖြစ်ပါတယ်ဒါကြောင့်လည်းမြို့တော်မှာတတိယလူဦးရေအများဆုံးလူမျိုးနွယ်စုဖြစ်တဲ့မြန်မာနိုင်ငံသားတွေကိုအင်ဒီယားနာပလစ်မြို့တော်ဝန်ဂျိုးဟော့ဆက်ကနိုဝင်ဘာလ15ရက်နေ့မှာခေါ်ယူတွေ့ဆုံပြီးစိုးရိမ်မှုတွေမရှိကြဖို့အတွက်အားပေးစကားပြောကြားခဲ့တယ်လို့အဲ့ဒီတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ Burmese American Community Institute American မြန်မာလူမျိုးရေးအသင်းဘုတ်အဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာရိုဒီငါကပြောပါတယ်
အခုအပြောင်းကာလမှာပေါ့နော်ဒီအမေရိကန်နိုင်ငံသမရလည်းအခုပြောင်းဖြစ်မဲ့ကာလဖြစ်တယ်အဲ့ဒီမှာဒီလိုမမပြည်သားတွေကိုစုပြီးတော့မြို့တော်ဝင်တာနေလာတွေ့ရဆိုတာကအဲ့ဒီကိစ္စပေါ့နော်တရားဥပဒေစိုးမိုးရေးတက်တက်မဟုတ်ဘဲနဲ့ဒီလူနည်းစုတွေကိုစိတ်ဓာတ်ရေးရအားပေးဖို့နောက်ဒီခွဲချက်ဆက်ဆံမှုတွေပါတယ်ဒီသမရအပြောင်းလဲမှာရှိရင်တို့အနေနဲ့အမြဲတမ်းရက်တီပေးတယ်ဆိုတဲ့ဟာကိုလာပြတာလို့ကျွန်တော်ယူဆပါတယ်ပြူတော်ဝင်ပြောတဲ့ကိစ္စမှာလဲဒီပညာရေးတို့အပြင်အဓိကသူပြောတာတော့တရားဥပဒေစိုးမိုးရေးပေါ့နော်ဒီ Indianapolis Police Department ကိုလည်းခေါ်လာတယ်ဒီရဲအရာရှိတွေတော်တော်များများပါလာတယ်လေဆိုတော့သူတို့ကနေဒီခွဲခြားဆက်ဆံမှုရှိရင်နောက်ဒီတရားဥပဒေစိုးမိုးမှုကင်းမဲ့ပြီးတော့ပမာပြည်သားတွေကိုဒါတစုံတစ်ခုအနှိမ်ခံရတာတို့ဒီပြစ်ပယ်ခံရတာတို့နောက်ဒီဟုတ်ခင်ဆိုင်ရာကျူးလွန်မှုရှိရင်တို့ရဲအဖွဲ့ကရောမြို့တော်ဝင်အနေနဲ့ကရောအချိန်မရွေးတို့အကူအညီပေးမယ်ဆိုတဲ့ဟာကိုတို့ဒါလာပြီးတော့ရှင်းပြတာဖြစ်ပါတယ်
မြို့တော်ဝင်ရဲ့ရုံးကတာဝန်ရှိသူတွေကဦးဆောင်စီစဉ်ပြီးအင်ဒီယားနာပိုလစ်မြို့တော်ကောင်စီဝင်တွေလည်းတက်ရောက်ခဲ့တဲ့ဒီတွစ်ဆုံပွဲအတွက်မြန်မာနယ်ဘွားတွေကိုဘယ်လိုဖိတ်ကြားခဲ့တယ်ဆိုတာကိုလည်းဒေါက်တာရိုဒင်းငါကအခုလိုရှင်းပြပါတယ
် Chin Community of Indiana ရဲ့ကျွန်တော်တို့ Burmese American Community Institute ရဲ့ကိုဆက်သွယ်ပြီးတော့ Chat တစ်ခုပေါ့နော်ဒီမှာ Chin တော်တော်များများ Chat နဲ့ဒီ Affiliate ဖြစ်တယ်ဆိုတော့ Chat အဖွဲ့ Well ဒီ Chat အတင်းသားတွေဖြစ်တယ်ဆိုတော့အဲ့ဒီ chat တစ်ခုစီရနေပါစတာအနည်းဆုံးပါစတာတယောက်နောက်ခေါင်းဆောင်5ယောက်ပေါ့နော်အဲ့လိုလာဖို့အာ BACIO CCIA နဲ့ရောသဘောတူပြီးတော့အဲ့ဒါဖိတ်တာဖြစ်ပါတယ
်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရပြီးတဲ့နောက်သူ့ကိုထောက်ခံသူတွေကလူနည်းစုလူမျိုးသားတွေအပေါ်ပုတ်ခတ်ပြောဆိုရေးသားမှုတွေတစ်ဖက်မှာဖြစ်နေတယ်လို့ပဲဒေါ်နယ်ထရမ့်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတာကိုစန့်ကျင်တဲ့သူတွေကလည်းအမေရိကန်နိုင်ငံတဝန်းကမျိုးကြီးတွေမှာအခုချိန်ထိကန့်ကွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်ခင်ဗျာ